အင်ဒိုနီးရှားနိုင်ငံမှာဗိုလ်တုံးနှင့်အစောပိုင်းကလွတ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တည်ဆုံသူအရေအတွက်ဟာပိုးပြီးတော့တိုးလာနေပါရယ်။ဆူမထရာကျွန်းမြောက်ဖက်စွန်ကငလျင်အဓိကဗိုလ်အပြုလွတ်ခဲ့တဲ့နေရာနဲ့အနီးဆုံးမှာရှိတဲ့ဖိုက်တိုက်ဂျေယာခရိုင်မှာတည်ဆုံသူ68ယောက်ထက်မနည်းရှိလာနေပြီးနောက်ထပ်ရာနဲ့ချီထိခိုက်ဒဏ်ရာရတဲ့အကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်။မီယူရူဒူမြို့မှာလည်းငလင်းတံပြင်းပြင်းထန်ထန်ခံရတဲ့အထက်မှာပါပါတယ်။ငလင်းကြောင့်ဘလီရီစတိုးဆိုင်တွေနဲ့လူနေအိမ်တွေအပါအဝင်အဆောက်အအုံတွေဒါဇင်နဲ့ချီပြိုကျခဲ့ပါတယ်။ကုညီကယ်ဆယ်ရေးအဖွဲ့တွေကတော့တချို့ကစက်ကရိယာကြီးတွေတုံးပြီးတော့အပျက်စီးပုံတွေအောက်မှာပိတ်မိကောင်းပိတ်မိနေနိုင်သူတွေကိုရှာဖွေနေကြပါတယ်။ငလင်းလှုပ်တဲ့အချိန်ကိုပြင်းပြင်းထန်ထန်ခံစားခဲ့ရပြီးအိမ်တွေပြိုကျခဲ့တာနဲ့အမျှထိတ်လန့်တကြားထွက်ပြေးကြသူတွေအများပြားရှိတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဌာနကကြေညာချက်ထုတ်ပြန်ပြောထားပါတယ်။ 6.5 ပြင်းအားရှိတဲ့ငလျင်ဟာရီယိုလီယတ်မြို့အနီးမှာဗဟိုပြုလုပ်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒစစ်တမ်းဌာနကလည်းပြောပါတယ်။ငလျင်ကြောင့်ဆူနာမီလိုင်းတွေတက်လာခဲ့တာတော့မရှိဘူးလို့အင်ဒိုနီးရှားမိုးလေဝသနဲ့ဘူမိယူပဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဟာငလျင်ကြောင့်အလွယ်တကူခံရနိုင်တဲ့ကမ္ဘာငလျင်ကျောပေါ်မှာတည်ရှိနေတာဖြစ်ပါတယ်ခင်ဗျာ။